ကုလသမဂ္ဂ UNOCHA ကနောက်ဆုံးထုတ်ပြန်တဲ့စာရင်းအရယာဂီမုံတိုင်းနောက်ဆက်တွဲရေကြီးရေရှမ်းမှုတွေကြောင့်မြန်မာနိုင်ငံမှာမြို့နယ်ပေါင်း330မှာလူပေါင်း1,300,000ဝန်းကျင်ရေဘေးဒဏ်ကိုခံရတယ်လို့ပြောပါတယ်။စက်တင်ဘာ26ရက်နေ့စာရင်းတွေအရဆွန်ရင်လူ360ကျော်ရေနစ်သေဆုံးခဲ့ရပြီးအနည်းဆုံးလူပေါင်း100ကျော်ကပျောက်ဆုံးနေတယ်လို့ပြောပါတယ်။ပြည်내နဲ့တိုင်းဒေသကြီး14ခုနဲ့ထက်ဝက်ကျော်နဲ့နေပြည်တော်တို့ထိခိုက်ခဲ့ပြီးမန္တလေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊အရှေ့ပိုင်း၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရှမ်းပြည်နယ်၊တောင်ပိုင်းနယ်၊နေပြည်တော်တို့မှာအပြင်းထန်ဆုံးမုန်တိုင်းဒဏ်ခံရတယ်လို့ပြောပါတယ်။အလှူရှင်တွေကထပ်ဆောင်းအလှူငွေအမေရိကန်ဒေါ်လာ3,000,000ကျော်ဂရုပြုထားပြီးဒါဟာဗဟုအရေးပေါ်တုံ့ပြန်ရင်ရန်ပုံငွေဒေါ်လာ4,000,000အထိဖြည့်ဆင်းပေးနိုင်မှာဖြစ်ပေမဲ့အကူအညီကတော့လိုသေးပဲလို့ UNOCHA ကပြောပါတယ်။ကရင်မျိုးသားစီယုံ KNU ထုတ်ပြန်ချက်ထဲမှာတော့KNU နဲ့တော်လိုင်းအင်အားစုတွေထိန်းချုပ်ထားတဲ့နယ်မြေတွေအတွင်းအကူအညီပေးရေးလုပ်ငန်းရှင်တွေကိုစစ်ကောင်စီဘက်ကပိတ်ပင်နှိုင်းချောင်းတရိပ်ပေးထားပါတယ်။